Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်စက်တင်ဘာလ22ရက် VOA American တန်ရဲ့တနင်္ဂနွေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသစင်အောင်ပါဒီကနေ့ညနေပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကုသညင်ဦးနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဘာရှန်ပင်လယ်ကွေ့ထဲမှာဖိပတ်တက်တွေရှိနေခြင်းဟာဒေသတွေမှာမလုံခြုံမှုတွေကိုဖန်တီးလာနိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့မှာပြောကြားလိုက်ပါတယ်ဟောင်ကောင်နိုင်ငံတကာလေဆိပ်ကိုဆန္ဒပြတာတွေမလုံနိုင်အောင်လေဆိပ်ကိုပြေးဆွဲနေတဲ့ယထားနဲ့ဘတ်စကာခီးစဉ်တွေကိုအာဏာပိုင်တွေဘက်ကဒီကနေ့မှာရှော့ချလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကြားကြဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့လက်တလုံးဖြစ်ပေါ်နေတဲ့ဟောင်ကောင်ကဆန္ဒပြပွဲတွေနဲ့မတည်ငြိမ်မှုတွေရရှိဖြစ်နေမယ်ဆိုရင်နိုင်ငံစုံကော်ပိုရေးရှင်းတွေအနေနဲ့စင်ကာပူကိုဥလဲနိုင်ခြေရှိလာတဲ့အပေါ်မှာ
It really depends how long this continues. If it becomes protracted and the disruptions
ဈေးကွက်သူတည်နာလို့တဲ့ IHS Market ကစီးပွားရေးပညာရှင်တဦးပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွန်နဲ့အတူမက္ကဆီကိုနဲ့အမေရိကန်နယ်ဇက်မှာတတိုင်းတိဆောက်နေတဲ့အကြောင်းအမေရိကန်ပါဝင်ကဘာတလွန်းရာသီဥတုပြောင်းလဲမှုတန်ကိုဆူဆူဝါဝါခံနေရတဲ့အကြောင်းထိုင်းမြန်မာနယ်ဇက်မဲဆောက်မြို့မှာအွန်လိုင်းကအလုရှာဖွေတဲ့ထိုင်းနဲ့မြန်မာနယ်ပွားမိန်ကလေး50ကျော်လိမ့်ပိုင်းဆိုင်ရာစောကားခံရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်ဒီသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင
်။ပါရှန်ပင်လယ်ကွေ့ထဲမှာပြပတ်တက်တွေရှိနေခြင်းဟာဒေသတွေမှာမလုံခြုံမှုတွေကိုဖန်တီးလာနိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့မှာပြောကြားလိုက်ပါတယ်။နိုင်ငံခြားတပ်ဖွဲ့တွေဟာကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့ဒေသအတွက်ပြဿနာတွေဖြစ်စေနိုင်တယ်လို့သမ္မတရူဟာနီကအီရန်အစိုးရပိုင်းရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပြောကြားခဲ့ပါတယ်။ဒါပြင်သူ့အနေနဲ့ဒေသတွင်းငြိမ်းချမ်းရေးပူးပေါင်းဆောင်ရွက်မှုအစည်းအဝေးအတွက်ကုလသမဂ္ဂကိုလည်းသွားရောက်မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အမေရိကန်ကဆော်ဒီအာရေဗျနိုင်ငံနဲ့အာရဗ်စော်ဘောင်များပြည်ထောင်စု UAE နိုင်ငံတွေကိုနောက်ထပ်တပ်ဖွဲ့တွေနဲ့လေကြောင်းရန်ကာကွယ်ရေးစစ်လက်နက်ပစ္စည်းတွေပို့သွားဖို့သမ္မတထရန့်ရဲ့အစည်းအဝေးကိုအောက်လွှတ်တော်သဘာပတိနန်စီပလိုစီကမနေ့ကဝေဖန်ဖြစ်တင်လိုက်ပြီးတော့သမ္မတထရန့်အစိုးရအဖွဲ့ဟာလွတ်တော်မတင်ပဲသူ့ဘာသာသူလှုပ်ဖို့ကြိုးစားနေတဲ့နောက်ဆုံးကြိုးပမ်းမှုဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်။ဆော်ဒီနဲ့ UAE နိုင်ငံတွေကိုတပ်ဖွဲ့တွေနဲ့စစ်လက်နက်ပစ္စည်းတွေပို့သွားဖို့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ဝန်ကြီး Mark Esper နဲ့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford ကအမေရိကန်စစ်ဌာနချုပ် Pentagon မှာတောက်ချာနေကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့မပြီးပြတ်မဖြည့်ရှင်းနိုင်သေးတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာညှိနှိုင်းကင်ွယ်စရာအတော်များများနဲ့အတူပဲလာမယ့်သတင်းပတ်ကုန်ကြရင်တော့ကုလသမဂ္ဂထူးထူးညီလာခံမှာမေကွန်းပြောဆိုဖို့ရှိနေပါတယ်။သမ္မတထရမ့်အတွက်ကအီရန်မြောက်ကိုရီးယားအာဖဂန်တာလီဘန်ရင်းနဲ့အစ္စရေးပါလက်စတိုင်းကိစ္စတွေဟာမူဝါဒရေးရာစင်ကိုချက်တွေဖြစ်ရှိနေသလိုပဲကုံသွေးရေးဆိုင်ရာကိစ္စရဲ့အတော်များများကလည်းရင်ဆိုင်ဖြည့်ရှင်းစရာတွေရှိနေပါတယ်။အချို့ကိစ္စတွေကတော့ခက်ပြပြနဲ့ရှိရောက်နေရဆိုပေမဲ့တချို့ကိစ္စတော်များများကပြဿနာကတက်နေတဲ့သဘောမှရှိပါတယ်။သဘောတူညီချက်တွေဖြစ်လာဖို့သူ့အနေနဲ့အတင်းကိုအမြန်တွန်းလို့ဆရာမလိုဘူးလို့တော့သမ္မတထရမ့်ကအတန်အန်ပြောခဲ့ပါတယ်။ဒါပေမဲ့လို့လည်းသူ့ရဲ့သမ္မတသက်တမ်းအခု၃နှစ်ထဲဝင်လာပြီးတော့နောက်နှစ်2020ဆိုရင်တော့ရွေးကောက်ပွဲရှိနေပဲမှာလေ။အခုလိုလုံးသမျှအောင်မြင်မှုနည်းနေတဲ့အချိန်မျိုးမှာသူ့အနေနဲ့ကုလသမဂ္ဂမျက်နှာစာသွားမယ့်ကိစ္စဟာသူ့ဘက်ကအားနည်းတဲ့အနေအထားမျိုးမှဖြစ်နေတယ်လို့နိုင်ငံရေးသုံးသပ်သူတွေကမြင်ပါတယ်။ဒါပေမဲ့လည်းအချို့နိုင်ငံသားကြီးမူဝါဒဆိုင်ရာကြွကျင်သူတွေကတော့သမ္မတထရမ့်အနေနဲ့နိုင်ငံတကာမှာညှိနှိုင်းပြောဆိုမှုတွေဖြစ်လာအောင်လမ်းဖွင့်ပေးခဲ့တဲ့အတွက်သူ့ကိုချီးကျူးထားပါတယ
်။ဒေမနိုင်ငံတွေနဲ့လာမယ့်ဆယ်စုနှစ်ထွင်းကာဗွန်တန်းငွေထုတ်လွှတ်မှုကို80ရာခိုင်နှုန်းလျှော့ချပြီးကမ္ဘာကြီးအတွက်လည်းစံနမူနာကောင်းတစ်ရပ်ဖြစ်နေလို့ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းဒေမနိုင်ငံကရာသီဥတုဆိုင်ရာတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။အဲဒီလိုလှုပ်လိုက်တဲ့အတွက်ကမ္ဘာကြီးပြည်တွင်းလာမှုအပေါ်မှာအထိပ္ပယ်ရှိတဲ့ကျိုးသက်ရောက်မှုတွေရှိလာမယ်ဆိုတာယုံမားတန်ကြားမရှိပါဘူးလို့လည်းဒေမနိုင်ငံကဒီအသစ်ခန့်လိုက်တဲ့ရာသီဥတုဆိုင်ရာဝန်ကြီးဒန်ယော့ဂန်ဆန်ကပြောကြားလိုက်ပါတယ်။ဒေမနိုင်ငံဟာကမ္ဘာကာဗွန်တန်းငွေထုတ်လွှတ်မှုရဲ့3.1ရာခိုင်နှုန်းရှိတယ်လို့ယော့ဂန်ဆန်ကပြောပါတယ်။ကမ္ဘာမှာကာဗွန်တန်းငွေထုတ်လွှတ်မှုအများဆုံးနိုင်ငံတွေကတော့အမေရိကန်တရုတ်နဲ့အိန္ဒိယနိုင်ငံတွေဖြစ်ပြီးတော့ဒိမတ်နိုင်ငံအနေနဲ့ဒါကိုအောင်မြင်ခဲ့မယ်ဆိုရင်တခြားနိုင်ငံတွေကလည်းသူတို့ကိုအားကျပြီးတော့လှုပ်လာဖို့မျှော်လင့်ထားလို့အခုလိုလှုပ်တာဖြစ်တယ်ဆိုပြီးတော့သူကဆက်ပြောပါတယ်ဒိမတ်နိုင်ငံရဲ့ရာသီဥတုဆိုင်ရာဝန်ကြီးယော့ဂန်ဆန်ဟာ သူတို့နိုင်ငံရဲ့ရာသီဥတုဆိုင်ရာလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှတင်ပြပြောဆိုဖို့အတွက်ညှိနှိုင်းမှုကိုတောင်းရောက်မှာဖြစ်ပါတယ်။တဘောပေါ်ဝင်ထိန်းသိမ်းဘက်ကိုဦးစားပေးတဲ့လမ်းကြောင်းကိုဖြည်းဖြည်းချင်းပြောင်းလဲလှုပ်ဆောင်နေချိန်မှာပဲကမ္ဘာဈေးကွက်မှာလည်းဆက်ပြီးတော့ရှင်းပြနိုင်တယ်ဆိုတာကိုဒိမတ်နိုင်ငံအနေနဲ့ပြသနိုင်ဖို့မျှော်လင့်တယ်ဆိုပြီးတော့လည်းသူကဆက်ပြောပါတယ်ခင်ဗျာ။
ဗြိတိန်ပြည်သူတွေအနေနဲ့ဥရောပသမဂ္ဂထဲမှာဆက်ပြီးတော့နေသွားမလား။ဒါမှမဟုတ်ယုံကြည်စိတ်ချရတဲ့သဘောတူညီချက်ယူမလားဆိုတာရွေးချယ်နိုင်ဖို့အတွက်ဒုတိယကြိမ် Brexit လူထုဆန္ဒခံယူပွဲတရားကျင်းပနိုင်ရေးသူ့ရဲ့ပါတီကသူ့ကိုလမ်းညွှန်ပေးလိမ့်မယ်လို့ British အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကတင်းဝင်နေကပြောလိုက်ပါတယ်။အင်္ဂလန်နိုင်ငံကပင်လယ်ကမ်းခြေအပန်းဖြေနေရ Britain မှာလုပ်တဲ့ Labour Party ရဲ့နှစ်ပတ်လည်ညီလာခံအစမှာပဲ Mr. Corbyn အနေနဲ့ခုလိုမျိုး Britain ကြုံနေရတဲ့အခြေတဲပေါ်မှာပါတီဝင်တွေရဲ့ဖိအားသူထပ်မံရင်ဆိုင်နေရတာဖြစ်ပါတယ်။မူလသဘောအရဆိုရင်တော့ EU ကိုတောက်လျှောက်ဝေဖန်လာတဲ့လေဝဲဝါဒီလီဘာခေါင်းဆောင်တွေနဲ့အခုချိန်ထိတော့ EU ခေါ်ထည်ကိစ္စမှာကြားနေနေတဲ့သဘောမှာရှိပါတယ်။ EU ရဲ့ဆက်နေရေးနဲ့ခွဲထွက်လူတွေရဲ့အကြဆိတ်ဆက်ပြီးတော့ပါတီတပေါင်းတစည်းရဲ့ဖြေကပို့ပြီးတော့ရေးကြည့်တယ်လို့သူကပြောပါတယ်။ EU ထဲမှာဆက်နေခြင်းသူတွေအတော်များများရှိတယ်လို့ပဲ EU ကနေပြီးတော့ထွက်လူတဲ့သဘောထားကလည်းအခိုင်အမာရှိနေတယ်ဆိုတာကိုပါတီအနေနဲ့နားလည်သိခြင်းနဲ့ဒါကြောင့်မို့ဒုတိယကြိမ်လူထုဆန္ဒခံယူပွဲလုပ်တာဟာနှစ်ဖက်စလုံးအတွက်လမ်းစာဖြေဖြစ်လိမ့်မယ်လို့သူကပြောပါတယ်။လီဘာပါတီအနေနဲ့ EU ထဲမှာဆက်နေမလားခွဲထွက်မလားဘယ်သဘောထားရှိလဲလို့မေးမြန်းရမှာတော့တီးတွက်ပါတီရဲ့ရည်ရည်ချက်ကိုဆုံးဖြတ်ဖို့အထူးညီလာခံဒါမှမဟုတ်အစည်းအဝေးတရက်ကိုခေါ်ယူရလိမ့်မယ်လို့ပဲသူကဖြေခဲ့ပါတယ်ဒီမိုကရေစီနီးရပါတီရဲ့ဆုံးဖြတ်ချက်ကိုတော့သူကလိုက်နာမယ်လို့ပြောဆိုထားပါတယ်
and then ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်နိုင်ငံကလေစိတ်ကိုပြီးဆွဲနေတဲ့ယထာနယ်ဘတ်စကားခီးစဉ်တွေကိုဟောင်ကောင်အာဏာပိုင်တွေဘက်ကဒီကနေ့မှရှော့ချလိုက်ပါတယ်။ကမ္ဘာမှာလေရင်အဆင့်တက်အများဆုံးလေစိတ်တွေကတခုဖြစ်တဲ့ဒီဟောင်ကောင်နိုင်ငံကလေစိတ်မှာအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြတာတွေရှောင်ရှားနိုင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။လေစိတ်အဆောင်အုံတွေကိုဝင်ဖို့အတွက်လေရင်လက်မှတ်အတုတွေ၊ချိုတင်လက်မှတ်အတုတွေကိုအသုံးပြုပြီးအင်တာနက်အလိုင်းမှာပြောဆိုနေတာရှိပြီးတော့အဲ့လိုလုတ်တာဟာလိန်လေပြီးတော့အတူလုတ်တာစာရွက်စာတမ်းကိုမမမကန်အသုံးပြုတာဖြစ်တဲ့ဆိုပြီးလေစိတ်အာဏာပိုင်တွေကကြေညာချက်ထုတ်ပြန်ပြီးတော့သတိပေးထားပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေအနေနဲ့လည်းလေစိတ်ကိုမလာကြဖို့ပြောထားပါတယ်။ဒီကနေ့မှာတော့ဆန္ဒပြတဲ့သူတွေဟာဒီတရုတ်အလံကိုခြေထောက်နဲ့တန်နေပြီးတော့ဘူရာယုံတွေနဲ့လမ်းတွေပေါ်မှာမီးရှို့ခဲ့ကြတာကြောင့်ဆန္ဒပြပွဲတွေဟာအကြမ်းဖက်တဲ့အထိဖြစ်ခဲ့ပါတယ်။စောပိုင်းတုန်းကတော့ဆန္ဒပြပွဲတွေဟာညဉ့်ဉန်းစွာရှိနေခဲ့ပြီးတော့ဆန္ဒပြတဲ့သူတွေဟာဈေးဝယ်ဆန္ဒတစ်ခုကိုဝင်ရောက်ဆန္ဒပြခဲ့ကြတာပါ။မနေ့စနေနေ့တုန်းကလည်းဒီဟောင်ကောင်ကဒီဘူရာယုံအသေးလေးတစ်ခုကိုဖျက်ဆီးခဲ့တဲ့အတွက်ဒီဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ရိုဘုံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။တရုတ်ပြည်မှာကြီးကိုဒီတရားခံလွဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့တာဖြစ်ပြီးတော့အခုဆိုရင်3လကျော်သွားခဲ့ဖြစ်ပါတယ်ခင်ဗျာ။
ရွန်ဂျာမျိုးသားအမျိုးသမီးစုံတွဲတရွဲဟာဘင်္ဂလားဒေ့ရှ်ကသူတို့ကိုဖမ်းဆီးထားပြီးတော့နိုင်ပိုင်းအတွင်းမှာပဲပြစ်ခတ်မှုတွေကြားထိခိုက်သေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ရွန်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားအခုနောက်ပိုင်းတင်းမာမှုတွေတိုးလာချိန်မှာဒီလိုအဖြစ်အပျက်မျိုးထပ်ကြုံရတာပါ။အသက်32နှစ်အရွယ်ရွန်ဂျာမျိုးသားနဲ့အသက်26နှစ်အရွယ်သူ့ရဲ့ဇနီးဖြစ်သူတို့ဟာရွန်ဂျာဓမြကန်းရဲ့အဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်ရဲကဆွဆွဲပြောပါတယ်။ဘင်္ဂလားဒေ့ရှ်နေဆက်ကဒုက္ခသည်တွေကချထားရေးဆောင်ရွက်ပြီးနေတဲ့အာဏာရပါတီတောင်းရှိသူတူကိုအဲ့ဒီကိန်းကပြီးခဲ့တဲ့လအတွင်းကတတ်ဖြတ်ခဲ့တယ်လို့အာဏာပိုင်တွေကဆွဆွဲပါတယ်။အဲ့ဒီတတ်ဖြတ်မှုဖြစ်ပြီးတဲ့နောက်ဒေသခံတောင်းရှိသူတွေနဲ့အဲ့ဒီကိန်းအဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်မှုတွေအတွင်းရွန်ဂျာဒုက္ခသည်73ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ရဲရရှိသူကပြောပါတယ်။အဲ့ဒီထဲမှာ71ဦးဟာအစောကတောင်းရှိသူကိုတတ်ဖြတ်မှုမှာပါဝင်ပတ်သက်သူတွေလို့ဆိုပါတယ်။အခုဒီသေဆုံးသွားတဲ့ရွန်ဂျာဇုံတွဲကိုစင်းနေတုန်းကဘင်္ဂလားဒေ့ရှ်ရဲထောက်တိုင်းကြီးတွေကဖမ်းဆီးခဲ့ပြီးတော့အခြားဂိုင်းအဖွဲ့ဝင်တွေပေါင်းနေတဲ့နေရာတစ်ခုစီသူတို့ကိုခေါ်သွားရမှာပြစ်ခတ်မှုတွေဖြစ်တာလို့ရဲအရာရှိသူဖြစ်တဲ့မိုဟာမက်ဘဘူးက EFP သတင်းဌာနကိုပြောပါရတယ်။အဲ့မှာပြန်လည်ပြစ်ခတ်မှုတွေဖြစ်ပြီးတော့ရွန်ဂျာဇုံတွဲထိခိုက်သေဆုံးခဲ့ရတာဖြစ်တယ်လို့သိရပါရတယ်။လူခွင့်အဖွဲ့တွေဘက်ကတော့အခုလိုမျိုးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရဲ့လုပ်ရဟာသူတို့ကျူးလွန်တဲ့ရွန်ဂျာပေါ်တရားမဲ့တပ်ဖြတ်မှုတွေကိုဖုံးကွယ်ခြင်းလို့အပြန်လည်ပြစ်ခတ်မှုတွေဖြစ်တာဆိုပြီးတော့အကြောင်းပြတဲ့အကြောင်းဆိုနေပါရခင်ဗျာ။
တရုတ်နိုင်ငံတောင်ပိုင်းမှာဒီကနေ့ truck ကားတစ်စင်းအရှိန်မထိန်နိုင်ပဲဈေးတစ်ခုမှရှိတဲ့လူအုပ်ကြီးတွေကိုဝင်တိုက်ခဲ့ရာကြောင့်လူ10ယောက်ထပ်မံထိဆုံးသွားခဲ့ပါတယ်။ဟူနန်ပြည်နယ်ဟွာရှိမြို့မှာဖြစ်ခဲ့တဲ့ဒီဖြစ်ရပ်အတွက်မှာနောက်ထပ်လူ16ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့တရုတ်ရဲတပ်ဖွဲ့ကပြောပါတယ်။ ဒီထရက်ကားဟာဂုံးစင်းကိုမောင်းလာခဲ့တာဖြစ်ပြီးတော့ကားဒရိုင်ဘာကအချိန်မထိနိုင်ပဲလူအုပ်ကြီးကိုဝန်တိုက်ခဲ့တာဖြစ်တယ်လို့ခရိုင်ရဲတပ်ဖွဲ့ကသူတို့ရဲ့ကြေညာချက်မှာပြောထားပါတယ်ထရက်ကားဟာလမ်းဘေးဆေးတစ်ခုတည်းကလူအုပ်ကြီးတဲကိုဝန်တိုက်တာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်ဒါပြင်ထရက်ကားမောင်းတဲ့သူကတော့အခုခါမှာဖမ်းဆီးထိန်းသိမ်းထားပြီးစုံစမ်းစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်နေတယ်လို့တရုတ်ရဲတပ်ဖွဲ့ကဆိုပါတယ်ခင်ဗျာ
တန်ဇန်နီးယားနိုင်ငံဟာအီဘိုလာရောဂါပိုးကူးစက်တယ်လို့တန်တရားရှိတဲ့သတင်းချက်လက်တွေတောင်းခံတာကိုတုံ့ပြန်ပေးဖို့ပြက်ကွက်ခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးဖွဲ့စည်းကြီးကစနေနေ့ကပြောလိုက်ပါတယ်အာဖရိကရှေ့ပိုင်းတန်ဇန်နီးယားနိုင်ငံကနေရာတော်ပြန်မမှာအီဘိုလာဗိုင်းရပ်စ်ပိုးကူးစက်နိုင်ခြေရှိတယ်ဆိုရက်တရားမဟုတ်တဲ့အစီအကံစာတွေရှိနေတယ်ဆိုတာသူတို့အနေနဲ့သတိပြုမိတယ်လို့ WHO ကသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်တန်ဇန်နီးယားနိုင်ငံဒါအစ်ဆလန်မျိုးကယောဂပိုးကူးစက်ခံရတယ်လို့တန်တရားဖြစ်လူနာနဲ့ထိတွေ့ခဲ့သူတွေကိုတိုင်းပြည်တွင်းကနေရာတော်ပြန်များမှာတည်ဆန့်ထိန်းထားတယ်ဆိုတဲ့သတင်းချက်လက်တွေသူတို့ရခဲ့တယ်လို့ WHO ကြေညာချက်မှာဖော်ပြပါတယ်ဒီယောဂနဲ့ပတ်သက်ပြီးတော့ဆန်းစစ်နိုင်မှုအတွက်တန်ဇန်နီးယားမှာတရားဝင်ချက်လက်တွေရဖို့သူတို့အခက်အခဲရှိတဲ့ကြောင်းလဲဆိုပါတယ်အာဖရိကတိုက်ရဲ့အရှိပိုင်းနဲ့အလဲပိုင်းဒေသတွေမှာအီဘိုလာဗိုင်းရပ်စ်ပတ်သက်ပြီးတော့သတိပေးချက်ကအမြင့်ဆုံးထုတ်ပြန်ထားတာဖြစ်ပါလေခင်ဗျာ
။အီရန်နိုင်ငံတရံမျိုးမှာရှေ့လာကြရင်ကျင်းပမယ်ကမ္ဘာဖလားဘောလုံးခြေစစ်ပွဲကြရင်အမျိုးသမီးတွေကိုဘောလုံးခွင့်မှာလာရောက်ကြည့်ရှုခွင့်ပေးဖို့အီရန်အာဏာပိုင်တွေဘက်ကခွင့်ပြုလိုက်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အီရန်အာဏာပိုင်တွေဘက်က FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကိုအမခံပြောကြားခဲ့တာဖြစ်တယ်လို့သူကဆက်ပြောပါတယ်။အီရန်မှာဒီဘောလုံးပွဲကြီးခဲ့တဲ့အမျိုးသမီးတူကိုအာနာပိုင်ဒီဘက်ကဖမ်းဆီးခဲ့ပြီးတော့အဲ့ဒီအမျိုးသမီးကအဲ့ဒါကိုကန့်ကွက်တဲ့အနေနဲ့အခုလအစောပိုင်းကသူ့ကိုသူမိရှို့တက်တည်သွားခဲ့တာဖြစ်ပါတယ်2022ကမ္ဘာဖလားခြေစစ်ပွဲဖြစ်တဲ့အီရန်အသင်းဟာရှေ့လာမှာတော့ကမ္ဘောဒီးယားအသင်းနဲ့တူရန်မြို့မှာကစားမှာဖြစ်ပြီးတော့ဒါဟာသူတို့အတွက်တော့2022ကမ္ဘာဖလားခြေစစ်ပွဲအတွက်အိမ်ခွင်းမှာပထမဆုံးကစားမယ့်ပွဲလည်းဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။နိုင်ငံစုံကော်ပိုရေးရှင်းကြီးတွေကိုဆွဲဆောင်တဲ့နေရာမှာဟောင်ကောင်နဲ့စင်ကာပူဟာပြိုင်ဘက်တွေဖြစ်ပါတယ်။တည်ငြိမ်တဲ့အုပ်ချုပ်ရေးနဲ့ပွင့်လင်းတဲ့ဥပဒေစနစ်တွေဟာ1960ပြည့်နှစ်တွေကလေးကဟောင်ကောင်နဲ့စင်ကာပူတို့ကိုရွေးချယ်ဖို့နိုင်ငံစုံကော်ပိုရေးရှင်းကြီးတွေကိုဆွဲဆောင်ထားနိုင်ခဲ့ပါတယ်။ဒါပေမဲ့လက်တလောဟောင်ကောင်ကဆန္ဒပြပွဲတွေကြောင့်စင်ကာပူဟာဟောင်ကောင်ကနေထွက်ခွာလာမဲ့ကုမ္ပဏီကြီးတွေကိုအသင့်ဆောင်ကြိုနေပါတယ်။ VOE သတင်းတောက် Ralph Jennings သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးပါရှင်
။ဟောင်ကောင်နဲ့စင်ကာပူနှစ်နေရာစလုံးအာရှငွေကြေးဈေးကွက်ဗဟိုဒေသတွေအဖြစ်ကွန်ထရက်ကိုစီရှိကြပါတယ်။ဒါပေမဲ့လက်တလောဖြစ်ပေါ်နေတဲ့ဟောင်ကောင်ကဆန္ဒပြပွဲတွေနဲ့မတိမငြိမ်မှုတွေဟာဟောင်ကောင်ရဲ့စွမ်းပကားကိုရုတ်တရက်ဆိုသလိုအန္တရာယ်ပြုချိန်ချောက်လာခဲ့ပါတယ်။စင်ကာပူကတော့မတိမငြိမ်ဖြစ်နေတဲ့ဟောင်ကောင်ကိုစွန့်ခွာလာမဲ့ကုမ္ပဏီတွေကိုအသင့်လက်ခံကြိုဆိုဖို့စောင့်စားနေပြီဖြစ်ပါတယ်။ဒီအခွင့်အရေးကိုဟောင်ကောင်ကပဲစင်ကာပူကိုပေးနေတာပါ။အဲ့ဒီနေရာစလုံးနဲ့နှိစက်သူတွေကတော့စရပြပွဲတွေရေရှည်သွားနေမယ်ဆိုရင်နိုင်ငံစုံကော်ပိုရေးရှင်းကြီးတွေစင်ကာပူကိုပြောင်းရွှေ့သွားရင်သွားမသွားရင်အ ਨੇ ဆုံးတော့ဝန်ထမ်းအင်အားတိုးချဲ့ဖို့ရှိတဲ့အခါမှာစင်ကာပူမှာပဲတိုးချက်မယ်ဆိုတဲ့ဆုံးဖြတ်ချက်တော့ရှိကြပါလိမ့်မယ်လို့ပြောပါတယ်။ဈေးကွက်သူတေသနလုပ်တဲ့ IHS Market Company ကစီးပွားရေးပညာရှင် Rajiv Biswa ကဆန္ဒပြပွဲတွေဘယ်လောက်ကြာကြာဖြစ်ပေါ်မလဲအပေါ်မှာမူတည်နေပါတယ်လို့ပြောပါတယ
် It really depends how long this continues. If it becomes protracted and the disruptions are ongoing then I think
ဆန္ဒပြပွဲတွေရေရှည်ဆက်ဖြစ်နေပြီးနှောက်ယှက်တွေရှိနေမှာဆိုရင်ငွေကြေးဘဟုဈေးကွက်ပေါ်ယုံကြည်မှုကျဆင်းလာပါလိမ့်မယ်ဒါဟာစင်ကာပူကိုပြန်ရမယ်ဟောင်ကောင်ရဲ့စွမ်းအင်ကိုရောပါသွားစီပါတယ
်စက်တင်ဘာလ9ရက်နေ့ရက်စွဲနဲ့သုတေသနမှတ်တမ်းတစ်ခုအရဟောင်ကောင်ဟာကမ္ဘာအကြီးဆုံးနိုင်ငံတကာငွေကြေးစင်တာလေးခုထဲပါနေစေဖြစ်တယ်လို့လည်းဘစ်စွာကပြောပါတယ်လန်ဒန်နယူးယောက်ပြီးတော့စင်ကာပူတို့နဲ့အတူတူရပ်တည်နေတာပါ1960ခုနှစ်ကနေ1990ပြည့်နှစ်တည်းအထိစင်ကာပူရဲ့စီးပွားရေးဟာပြန်မြ800ခန်းတော့တိုးတက်ခဲ့ပါတယ်ဖွံ့ဖြိုးပြီးတိုင်းပြည်တွေကလာတဲ့ကုမ္ပဏီပေါင်း 3,000 လောက်စင်ကာပူမှာရုံးခန်းတွေဖွင့်လှစ်ထားပါတယ်။ကမ္ဘာပိုင်းရဲ့စီးရင်အရာစီးပွားရေးလှုပ်ရတာလွယ်ကူတဲ့နိုင်ငံတွေထဲစင်ကာပူကနံပါတ်1နေရာမှာရပ်တည်နေပြီးကမ္ဘာတရားမျှတမှု project ဖွဲ့ရဲ့အဆိုအရတရားဥပဒေစိုးမိုးရေးကိုလိုက်နာတဲ့အဆင့်မှာတော့နံပါတ်13အဆင့်မှာရှိနေပါတယ်။စင်ကာပူမှာရှိတဲ့ American ကုန်သည်ကြီးများအသင်းက September 12ရက်နေ့ကထုတ်ပြန်တဲ့စစ်တမ်းအရာဟောင်ကောင်မှာအရင်ကစီးပွားရေးမလုပ်ဘူးတဲ့ကုမ္ပဏီတွေအတွက်တော့ဟောင်ကောင်ဟာလောလောဆယ်ဆွဲဆောင်နိုင်ပွဲမရှိဘူးလို့ဆိုပါရယ်စစ်တမ်းဖြေကြားသူတွေရဲ့80%ကျော်ကဆန္ဒပြပွဲတွေကြောင်းသူတို့ဒီလိုဆုံးဖြတ်တာလို့ဆိုပါရယ် 91 ရာခိုင်နှုန်းကတော့ဟောင်ကောင်ကိုအစားထိုးဖို့စင်ကာပူကိုအရန်နေရာမှာသတ်မှတ်ထားပါတယ်။ဒါပေမဲ့ကုမ္ပဏီတွေဟောင်ကောင်ကနေအမြင့်ပြတ်ပြောင်းရွှေ့ဖို့အထီးတော့ကြီးကြီးကျယ်ကျယ်အပြောင်းလဲလုပ်မဲ့အခြေအနေ tipping point ကိုတော့မရောက်သေးပါဘူးလို့လည်းဘီစွာကယူဆနေပါတယ်။တကယ်တော့ဟောင်ကောင်သားတွေဟာအရေးကိစ္စတစ်ခုကိုအစာပိုင်းမှာအပြင်းထန်တုံ့ပြန်လေးရှိပြီးနောက်တော့ခက်မြန်မြန်ပဲစိတ်ပြေသွားလေးရှိတယ်လို့ဟောင်ကောင် Fusion Wealth Management Company ကမိုက်ကယ်မဂေါဂီကပြောပါရတယ်။2000ခုနှစ်ကဟောင်ကောင်မှာ SARS ကူးစက်ရောဂါဖြစ်နေချိန်ဟောင်ကောင်သားတွေဘလိုပုံဘလိုနည်းနဲ့မျက်နှာဖုံးတွေဆွကျတဲ့အကြောင်းနဲ့2003ခုနှစ်အစောပိုင်းရောဂါကူးစက်မှုကျဆုံးချိန်မှာတော့ဘလိုပုံဘလိုမျက်နှာဖုံးတွေမြန်မြန်ဆန်ဆန်ပြန်ချုပ်ပစ်ခဲ့ကြရတယ်ဆိုတဲ့အကြောင်းသူကပြန်ပြောင်းပြောပြပါရတယ်။ဟောင်ကောင်ကိုကုမ္ပဏီတွေကြိုက်နှစ်သက်ကြတဲ့အဓိကအကြောင်းရင်းတွေဖြစ်တဲ့အင်္ဂလိပ်ရိုးရာဥပဒေနဲ့အခွန်စနစ်တွေကတော့ပြောင်းလဲစရာအကြောင်းမရှိဘူးလို့လည်းမိုက်ကယ်မဂေါဂီကပြောပါရတယ်။
My gut feel is that there's going to be a lot of talk about it, but if the legal system stays the same, then I'd be surprised if people leave.
လူတွေကပြောင်းမှုရွှေ့ဖို့ကိစ္စတွေဒီလိုပဲပြောနေကြမှာပါပဲလို့ကျွန်တော်စိတ်ထဲခံစားမိပါတယ်။ဒါပေမဲ့တရားရေးစနစ်ကဒီအတိုင်းပဲဆက်ရှိနေရတဲ့အတွက်လူတွေဟောင်ကောင်ကိုစွန့်ခွာမယ်ဆိုကျွန်တော်တော်တော်အံ့ဩမိမှာပါ
။ဆက်လက်ပြီးမဂါဂီကသူ့ company အနေနဲ့ဟောင်ကောင်ကိုစွန့်ခွာဖို့ဆွေးနွေးနေတာမရှိကြောင်းစာနာပြပွဲတွေကြောင်းဆိုပြီးထွက်ခွာဖို့စဉ်းစားနေသူတွေအနေနဲ့ဆုံးဖြတ်ချက်မချခင်ထပ်တလဲလဲစဉ်းစားကြရမှာဖြစ်တယ်လို့လည်းပြောကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့မက္ကဆီကိုနယ်စပ်တိုင်းတည်ဆောက်နေတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါဦးမယ်မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာတတိုင်းကြီးတစ်ခုအလျင်မြန်တည်ဆောက်နေပြီးနယ်စပ်ပြဿနာဟာလည်းရောကြလာနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့တနင်္လာနေ့ကပြောပါရယ်ဒီတတိုင်းဆောက်လုပ်တာကိုပိတ်ပင်မှုကြိုးစားမှုတွေကြားမှာပဲထရမ့်အစိုးရအနေနဲ့ကီလိုမီတာ100လောက်ဆောက်ပြီးပြီလို့အခောက်ခုံနဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောတာပါဇလာတီစာဟုတ်သတင်းပေးပို့ထားတာကိုကိုငင်းညာကပြောပြပေးပါမယ်ရှင
်သမ္မတထရမ့်ကတိပေးထားတဲ့ကွန်ကရစ်အုပ်တတိုင်းကြီးတော့မဟုတ်ပေမဲ့လည်းအမေရိကန်တောင်ပတ်နယ်စပ်မှာထရမ့်အစိုးရဟာအတားအဆီးကြီးတစ်ခုတည်ဆောက်နေပြီးရှိပီးသားခြံစည်းရိုးတွေကိုလည်းတောင်တင်းခိုင်မာအောင်လှုပ်ဆောင်နေပါတယ်။ဒီမိုကရက်တွေပိတ်ပင်တားဆီးဖို့ကြိုးစားနေတဲ့ကြွားကပဲနယ်စပ်တိုင်းကိုရအောင်ဆောက်မယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကသမ္မတထရမ့်ကပြောပါတယ်
။ We are securing the border like it has.
ဒီလိုမှလည်းမတူဘဲနယ်စပ်ကိုလုံခြုံအောင်လုပ်နေပါတယ်။ဒီတိုင်းကြီးဆောက်ပြီးသွားရင်အခုတော့အလင်းမြန်ကိုလည်းစောင့်နေပါတယ်။အရန်ကိုအမြန်စောင့်နေတာပါ။တရားစွဲတာတွေတရားရုံးတွေမှာလည်းနိုင်နေပါတယ်။အများကြီးနိုင်ခဲ့ပြီးပြီးခဲ့တဲ့နှစ်ကလည်းတရားစွဲတာတွေကိုအများကြီးနိုင်ခဲ့ပါတယ
်။ဒါမဲ့အပတ်တွေကြာရင် Federal တရားသူကြီး180လောက်ကအစိုးရလိုအပ်တဲ့အစီအစဉ်ကိုတရားဥပဒေအရထောက်ခံပါတယ်ဆိုတဲ့အကြောင်းအတည်ပြုပေးမယ်လို့သမ္မတထရမ့်ကပြောပါတယ်။တရားမဝင်ရွှေပြောင်းဝင်ရောက်သူတွေရောကြစေမယ့်အစီအစဉ်တွေကို Federal တရားရုံးတွေကပိတ်ပင်ထားတဲ့အတွက်အစိုးရကပြစ်တင်ထားတာပါ။
I'm frustrated. The unprecedented
အနေနဲ့တခုလုံးမယ်လို့တိုင်းအရင်ကတကားမလို့ဘူးတဲ့တရားဥပဒေအရတက်ကြွလှုပ်ရှားမှုပုံစံမျိုးတွေကြုံတွေ့နေရတာကြောင့်တော်တော်စိတ်ပျက်မိပါတယ်ကျွန်တော်တို့ကဥပဒေနဲ့ညီတယ်လို့ယုံကြည်တဲ့စီကံလေးမူဝါဒတွေချမှတ်ပြီးဒီပြဿနာကိုဖြေရှင်းမယ်လို့တိုင်းတားဆီးခံနေရပါတယ်အရင်စိတ်ပျက်ဒေါသထွက်ဖို့ကောင်းပေမဲ့လည်းကျွန်တော်တို့ကတော့ဆက်လုပ်မှာပါပဲ
အတားအဆီးတွေရှိပေမဲ့လည်းအစိုးရအနေနဲ့နယ်စပ်လုံခြုံရေးတိုးတက်အောင်လုပ်နိုင်ခဲ့တယ်လို့အကောက်ခွန်တဲ့နယ်စပ်လုံခြုံရေးယာယီကော်မရှင်နာမင်းကြီးမတ်မော်ဂန်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
The August numbers reflects a 56%
မေလာအမြင့်ဆုံးကိန်းဂဏန်တသိန်း4,400ကျော်တဲ့စာရင်ဩဂုတ်လဆင်းတွေအရ56ရာခိုင်နှုန်းကျော့ကျသွားတာကိုတွေ့ရမှာပါ
မက္ကဆီကိုနဲ့အမေရိကန်နယ်စပ်ကပြဿနာကိုရှိသမျှနီးရီနဲ့ဖြေရှင်းနေတဲ့အစိုးရရဲ့ဆုံးဖြတ်ချက်ခိုင်မာမှုကြောင့်အခုလိုရော့ကျသွားတာလို့မော်ဂန်ကပြောပါတယ်တိုင်းဆောက်တာကိုချီကျူးပြောဆိုခဲ့ပြီးဒါအတွက်ဘယ်လိုပေးမလဲဆိုတဲ့ဝေဖန်ချက်တွေကိုပယ်ချခဲ့ပါတယ
် As a commissioner CBP I don't care. That's political. That's
ကောက်ခွန်နဲ့နေဆက်လုံကြုံရေး CPB ကော်မရှင်နာမင်းကြီးအနေနဲ့ဒါတွေကိုဂရုမစိုက်ပါဘူး။ဒါကနိုင်ငံရေးပါ။နိုင်ငံရေးသမားတွေဆုံးဖြတ်ပါလိမ့်မယ်။ CPB ကော်မရှင်နာမင်းကြီးအနေနဲ့ပြောနေတာကတတိုင်းတမိုင်ဆောက်တိုင်းဒီတိုင်းပြည်ကပိုလုံခြုံပါတယ်။တတိုင်းတမိုင်ဆောက်တိုင်းနေဆက်လုံကြုံရေးဝန်ထမ်းတွေသူတို့အလို့လွတ်နိုင်စွာစတိုးတက်လာပါတယ်။ဒါဟုတ်ဒီကြပေါ့ပြောနိုင်ပါတယ
်။ဒီမိုကရက်လွှတ်တော်အမတ်တွေကတော့သမ္မတထရမ့်အနေနဲ့စစ်တပ်ဆောက်လုပ်ရေးလုပ်ငန်းတွေကပတ်စံကိုယူပြီးတတိုင်းဆောက်တဲ့အတွက်တိုင်းပြည်ကိုပို့ပြီးမလုံမကြုံဖြစ်စေပြီးတော့တတိုင်းဟာမထိရောက်တဲ့အပြင်အကုန်ကျများတယ်လို့ဆွဆွဲပြောဆိုထားပါတယ်ခင်ဗျာ
ကိုငိမ့်ညမရှင်အခုဆက်ပြီးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ် အမေရိကန်ပြည်အောင်စုတက္ကသပြည်နယ်အရှေ့ပိုင်းကဟူစတန်မြို့တချို့နေရာတွေအပါအဝင်ပြည်နယ်အရှေ့ပိုင်းဒေသတွေမှာအင်မဲလ်ဒါအပူပိုင်းမုန်တိုင်းကြောင့်ဆိုးဝါးတဲ့ရေလွှမ်းမှုတွေဖြစ်ပြီးတော့ပျက်စီးဆုံးရှုံးတာတွေရှိခဲ့တယ်လို့ကမ္ဘာတခြားဒေသအသီးသီးမှလည်းသဘာဝဘေးဒဏ်ကျရောက်တာတွေကရှိထားပါတယ်။လူမှုညဉ့်ဉန်းမှုနဲ့လောင်စာဆီသုံးသက်ယူပို့ဆောင်ရေးလို့လူတွေရဲ့လုံရဲကြောင့်ရာသီဥတုပြောင်းလဲမှုတန်ကိုခံစားနေကြရတာပါ။သမ္မတထရမ့်အဆိုအရကတော့လူမှုညဉ့်ဉန်းမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုလစ်လျူရှုထားတဲ့အပြင်ပြောင်းလဲမဲ့အရေးလက္ခဏာလည်းမမြင်ရပါဘူး။ဆလာတီဆာဟုတ်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင်
။အီမဲလ်ဒါမုန်တိုင်းတံခံခဲ့ရပြီးတဲ့နောက်လမ်းတွေနဲ့ကားတွေရေမြုပ်ကုန်ပြီးလူတို့ချို့ပိတ်မိခဲ့တာနဲ့အမျှတက္ကသအရှေ့ပိုင်းကဒေသတွေဟာရေပြင်ကြီးတွေလိုဖြစ်ကုန်ပါတယ်။ဂရိနိုင်ငံမြောက်ပိုင်းကသက်ဆာလူနီကီမြို့နီးကိုရိုနီယာကန်ကြီးမှာငါးသိထောင်ပေါင်းများစွာကမ်းပေါ်လာတင်နေပါတယ်။အင်ဒိုနီးရှားမှာဒေါ်မီလောင်နာကြောင့်အရှေ့တောင်အရှေ့ဒေသတစ်လျှောက်အန်ဒရယ်ရှိတဲ့မိခိုးမှုံတွေပြန့်နှံ့ကုန်ပါတယ်။ဒီအခြေအနေကိုကံတွယ်ဖြည့်ရှင်ရေးမလေးရှားသဘာဝပတ်ဝန်းကျင်ရည်ရွယ်ဝန်ကြီးယိုဘီးယင်းကအခုလိုတိုက်တွန်းသွားပါတယ်။
We need cooperation in the international level, in the regional level, and we believe that
နိုင်ငံတကာအဆင့်ဒေသဆိုင်ရာအဆင့်မှာပူးပေါင်းဆောင်ရွက်မှုလိုပါတယ်။အာဆီယံနိုင်ငံအားလုံးကဒီပြဿနာကိုဖြေရှင်းချင်တယ်လို့ကျွန်မတို့ယုံကြည်ပါတယ်။
ဒီဖြစ်ရပ်တွေဟာလူတွေလောက်တာကြောင့်လို့သိပ္ပံပညာရှင်တွေကပြောပြီးပျက်စီးမှုစီဥတည်နေတာကိုလမ်းကြောင်းပြောင်းဖို့အချိန်သိမ့်မရှိတော့ဘူးလို့သတိပေးနေပါတယ်။သူတို့အမွေဆက်ခံရမယ့်ကဘာဂျိုရဲ့အခြေအနေပေါ်လူငယ်တွေပိုးပြီးစိုးရိမ်လာနေကြတယ်ဆိုတာ This is Zero Hour အဖွဲ့ကဂျီမီမာဂိုလင်းပြောတာကိုနားထောင်ရင်သိနိုင်ပါတယ်
။ It doesn't matter how talented we are. It doesn't matter how much work we put in. How many dreams we
have. Tomorrow ဘလောက်အစွမ်းစားရှိရှိအရာအရေးမကြီးပါဘူး။ဘလောက်ပဲလှုပ်လှုပ်ဘလို့စိတ်ကူးအိမ်မက်တွေပဲရှိရှိအရေးမကြီးပါဘူးတကယ်ဖြစ်နေတာကကျမတို့မျိုးဆက်ဟာပျက်စီးနေတဲ့ဂျိုကဘာကိုအမွေဆက်ခံထားရတယ်ဆိုတာပါပဲ
အစိမ့်တဲ့ဖန်လုံရင်တန်းခွေကိုရှော့ချဖို့တချို့နိုင်ငံတွေကလှုံ့ဆော်နေခြင်းထရမ့်အစိုးရကတော့ကြောင်မီးသွေးနဲ့ကားလုပ်ငန်းတွေကိုဦးစားပေးပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာစည်းကမ်းတွေကိုရှော့ပေါ်ပေးထားပါတယ်ဥတုရာသီပြောင်းလဲတယ်ဆိုတာမယုံဘူးလို့ထရမ့်ကပြောင်းပြောထားတာပါကယ်လီဖိုးနီးယားပြည်နယ်မှာကားတွေကနေဖန်လုံရင်တန်းခွေထုတ်လွတ်တဲ့စံနှုန်းတွေကိုကိုယ့်ဘာသာတတ်မှတ်လို့ရတဲ့ဥပဒေကျက်သွားစေမဲ့မော်တော်ယာဉ်များလောင်စာဆီသုံးဆွဲမှုနိုင်ငံလုံးဆိုင်ရာစံနှုန်းတတ်မှတ်ချက်ကိုတည်ယူဖို့ဆောင်ရွက်ဝန်ကြီး LA 6ကကြေညာခဲ့ပါတယ
် No state has the authority to opt out of the nation's rules
နိုင်ငံလုံးဆိုင်ရာစီးကံတတ်မှတ်ချက်တွေကိုဘယ်ပြည်နယ်ကမှမလိုက်နာလို့မရပါဘူး။ကျမတို့တနိုင်ငံလုံးကလူတိုင်းအတွက်ဘယ်ပြည်နယ်ကမှမူဝါဒတွေချမှတ်လို့မရပါဘူး။မလိုက်နာဘူးဆိုရင်တော့စားသုံးသူတွေနှစ်နာပြီးအမေရိကန်စီးပွားရေးကိုပျက်စီးစေပါလိမ့်မယ်
။ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကဒီတတ်မှတ်ချက်ဟာပြည်နယ်တစ်ခုအပေါ်လွှမ်းမိုးချုပ်ကိုင်တဲ့အာဏာသုံးလို့ရဖြစ်တယ်လို့တုံ့ပြန်ပါတယ်။ကယ်လီဖိုးနီးယားအနေနဲ့ရင်ဆိုင်အနိုင်ရမယ်လို့လည်းသူကအခိုင်အမာပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဟာညာပြတဲ့လူကြီးရဲ့လှုပ်ဆောင်ချက်တွေနဲ့အထူးသဖြင့်ဇာတိဥရုပူပြင်းပြီးရေမြေတော်တောင်အနေထားကသဘာဝပတ်ဝန်းကျင်ညဉ့်ဉန်းစေတဲ့အရာတွေပိတ်မိနေစေတာကြောင့်အမေရိကန်မှာသဘာဝပတ်ဝန်းကျင်အညဉ့်ဉန်းဆုံးပြည်နယ်ဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့နာဆင်ရမယ့်သတင်းလွှာမှာတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ထဲမှာအွန်လိုင်းကနေအလုရှာဖွေနေသူထိုင်းနဲ့မြန်မာနယ်ဘွားမင်းကလေး90ကျော်ကိုအလုရှာပေးမယ်ဆိုပြီးတော့မူရစေဝါရာဇဝတ်မှုတွေလုပ်နေတဲ့လူတွေကခေါ်သွားပြီးအလုမတူဘဲနဲ့မူရစေဝါတိုက်ကျွေးပြီးလိန်ဆက်ဆန္ဒကိုခံခဲ့ရတယ်လို့ဆိုပါတယ်ကျူးလွန်သူတွေကတဦးကိုတော့မဲဆောက်ရဲတွေကစက်တင်ဘာ21ရက်နေ့မှာဖမ်းမိခဲ့ပါတယ်ဒီကြောင်းပြည်စုံကိုမိုင်းအီမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့ကမဲကုမဲကစားမဲပနဲ့ထက်ဆိုင်လိုရက်ွက်တွေမှာနေထိုင်နေကြတဲ့မိန်းကလေးတွေအများဆုံးလိမ်ပိုင်းဆိုင်ရာကျူးလွန်ခံခဲ့ရတာပါအွန်လိုင်းကနေအလုရှာနေတဲ့အမျိုးသမီးတွေကိုတနာယိုထိုင်းဘက်ဝင်900နဲ့နိုင်ငံခြားသားဧည့်ကြိုဆိုရေးဖက်ရှင်လှမယ်ခီးသွွားတွေလာရင်လမ်းပြဘာသာပြန်စတဲ့အလုပ်တွေရမယ်ဆိုပြီးမဲလုံးသေးကြော်ညာခဲ့တာကြောင့်မိန်းကလေးတွေကအလုရဖို့အတွက်အွန်လိုင်းကနေဆက်သွယ်ခဲ့ကြတာပါအလုတ်လုတ်ဖို့ဆက်သွယ်လာတဲ့မိန်းကလေးတွေကိုဓာတ်စီဆိုင်ဒီဇိုင်းမှာတွေ့ဖို့ချိန်ပြီးနောက်တနေရာကိုခေါ်သွားပြီးမှအလုတ်မရပဲလိမ်ပိုင်းဆိုင်ရာကျူးလွန်ခံရတယ်ဆိုပြီးမိန်းကလေးတူဦးကဖွင့်ရပြောဆိုခဲ့ပါတယ
်
ကျမအလုတ်ရှာနေတာပါအွန်လိုင်းကနေဆက်သွယ်တာကတော့နိုင်ငံသားတွေလာရင်အဲ့ကျိုအလုတ်လုပ်ရမယ်နိုင်ငံသားတွေနဲ့လိုက်ပြီးဘာသာပြန်ပေးရမယ်လမ်းပြပေးရမယ်တနာယူဘတ်900ရမယ်ပြောပြီးဆက်သွယ်တဲ့အခါမှာတော့တူးတဲ့လိုက်သွားရပြီးတနေရာကိုခေါ်သွားတယ်အဲ့ဒီနေရာမှာအင်အားသုံးပြီးမရင်းကျင်တယ်သူတို့က ငွေရစေးဝါးတွေကျွေးတယ်ကျမကတော့အိမ်သာတက်အောင်မဲ့ဆိုပြီးကျမအတိတယောက်စီကိုဖုံးဆက်ပြီးအခုညီတောင်းလို့လွတ်သွားခဲ့ပါတယ်ဒီလိုအလုပ်ခံရတဲ့အလားတူမိန်းကလေးတွေလည်းအများကြီးရှိပါတယ်သူတို့ကတော့လိမ်မိုင်းဆိုင်ရာကျူးလွန်သူတွေရဲ့ပုံတွေကိုရိုက်ယူလာပြီးအေးအေးယူပေးဖို့ yes ခန်းမှာတိုင်ကြားခဲ့ပေမဲ့မှတ်တမ်းအဖြစ်သာယူခဲ့ပြီးအေးအေးယူမှုတွေမရှိသေးတာကြောင့်မဲဆောက်အခြေစိုက်သတင်းတွေမှာရေးသားဖော်ပြခဲ့ကြတာပါစက်တင်ဘာလ21ရက်နေ့ကတော့အသက်28နှစ်အရွယ်ကျူးလွန်သူကိုဖမ်းမိသွားပြီဖြစ်ကြောင်းမဲဆောက်မြို့ကဒု yes ခန်းမှူးချိုင်ဝိတ် intrasat ကအခုလိုပြောဆိုသွားပါတယ်အသက်ရွယ်ငယ်တဲ့အသက်16နှစ်18နှစ်မိန်းကလေးတွေကိုသူကျူးလွန်တဲ့ပုံစံကတပုံစံနဲ့ဖြစ်ပါတယ်။သူ့ကိုအေးအေးယူလို့ရနေပါပြီ။ DNA စစ်ဖို့တော့မလိုတော့ပါဘူး။သူအာဓမပြူကျင်ခဲ့တဲ့မိန်းကလေးတွေကတက်တေဖြစ်ထွက်ဆိုနေပါပြီ။မိန်းကလေးတွေအနေနဲ့လည်းအွန်လိုင်းကနေအလုပ်ရမယ်ဆိုပြီးခေါ်တာတွေကိုအယုံမလွယ်ကြဖို့တတိပေးသွားပါတယ်။မိန်းကလေးတွေကိုကားနဲ့ခေါ်သွားတဲ့နေရာဟာမြို့နဲ့လှမ်းတဲ့နေရာတွေဘင်္ဂလိုနဲ့တဲခိုကန်းတွေဖြစ်ပါတယ်။အများစုဟာအင်အားသုံးချင်းချောက်ပြီးအလိုမတူဘဲကာမဆက်ဆံခံရကြတော့ဝိစီဝါတွေတိုက်ပြီးလိန်ဆက်ဆံမှုတွေလုပ်ခဲ့တယ်ဆိုပြီးမိန်းကလေးတွေကထွက်ဆိုခဲ့ကြပါတယ်ဒီထဲမှာထိုင်းမြန်မာနယ်စပ်မှာနေထိုင်နေတဲ့မြန်မာຫນွယ်ပွားမိန်းကလေးတွေလည်းပါဝင်နေတယ်လို့ဆိုပါတယ်ဒီမှုနဲ့ပတ်သက်ပြီးသတင်းတွေမှာပါလာပြီးတဲ့နောက်ကျူးလွန်ခံရတဲ့မိန်းကလေးတွေကိုမေးမြန်းမှုတွေလုပ်ခဲ့ပြီးရာဇဝတ်မှုကျူးလွန်သူတွေကိုမဲဆောက်မြို့ပိုင်ကိုယ်တိုင်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဒီနောက်မှာတော့မဲဆောက်ရဲစခန်းကအခုလိုကျူးလွန်သူကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင
်မှတ်အေးမှာသတင်းပေးပို့ထားတာပါ VOA ကအခုထုတ်လွှင့်တဲ့အစီအစဉ်ကိုRadio ကသာမကပဲ VOE ရဲ့ internet ဆာမျက်နှာ burmese.voenews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ကြိုင်ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့တီးသချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voenews.com ကိုရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရင်နိုင်ကပြောပြပေးပါရှင်။
ပါစမီလေကွေးထဲမှာပြပကတက်တည်ရှိနေခြင်းဟာဒေသထဲမှာမလုံခြုံမှုတွေကိုဖန်တီးလာနိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီနေ့မှာပြောကြားလိုက်ပါတယ်။နိုင်ငံသားတပ်ဖွဲ့တွေကကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့ဒေသအတွက်ပြဿနာတွေဖြစ်စေနိုင်တယ်လို့သမ္မတရူဟာနီကအီရန်အစိုးရပိုင်းရုပ်သံကနေတိုက်ရိုက်ပြောကြားခဲ့တာဖြစ်ပါတယ်။ဒါပြင်သူ့အနေနဲ့ဒေသတွင်းငြိမ်းချမ်းရေးနဲ့ပူးပေါင်းဆောင်ရွက်မှုအစီအစဉ်အတွက်ကုလသမဂ္ဂကိုတွားရောက်မှာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်ကဆော်ဒီအာရေဗျနိုင်ငံနဲ့အရက်ဆော်ဘောမြန်ပြည်ထောင်စု UAE နိုင်ငံတွေကိုနောက်ထပ်တပ်ဖွဲ့တွေနဲ့လေကြောင်းရံကာကွယ်စစ်လက်နက်ပစ္စည်းတွေပို့သွားမယ်လို့ပြောကြားလိုက်ပြီးတဲ့နောက်မှာအီရန်ဘက်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့မပြင်းပြက်မဖြေရှင်းနိုင်သေးတဲ့ဒီနိုင်ငံသားရေးမူဝါဒဆန်ရညီနိုင်ကင်တွယ်စီရအတော်များများနဲ့အတူလာမယ့်သတင်းပတ်ကြရင်ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောဖို့ရှိပါတယ်။သမ္မတထရမ့်အတွက်အီရန်မြောက်ကိုရီးယားအာဖဂန်တာလီဘန်ရေးနဲ့အစ္စရေးပါလက်စတိုင်းကိစ္စတွေကမူဝါဒဆန်ရစိန်ခေါ်ချက်တွေအဖြစ်ရှိနေသလိုကုန်သွယ်ရေးဆန်ရကိစ္စရဲ့အတော်များများလည်းရင်ဆိုင်ဖြေရှင်းစရာတွေရှိနေပါတယ်။ဗြိတိန်ပြည်သူတွေအတွက်ဥရောပသမဂ္ဂတည်းဆက်ပြီးနေသွားမလားဒါမှမဟုတ်ယုံကြည်စိတ်ချတဲ့သဘောတူညီချက်ယူမလားဆိုတာရွေးချယ်နိုင်ဖို့ဒုတိယအကြိမ် Brexit လူလူဆန္ဒခံယူပွဲတရချင်းပနိုင်ရေးအတွက်သူ့ပါတီကသူ့ကိုလမ်းညွှန်သွားမယ်လို့ British အတိုက်ခံ Labour ပါတီခေါင်းဆောင် Jeremy Corbyn ကဒီနေ့မှပြောကြားလိုက်ပါတယ်ဟောင်ကောင်နိုင်ငံကလူစိတ်ကိုပြေးဆွဲနေတဲ့ယထာနဲ့ဘတ်စကာခီးစဉ်တွေကိုဟောင်ကောင်အာဏာပိုင်တွေကဒီကနေ့မှရှော့ချလိုက်ပါတယ်။ကမ္ဘာမလေးစင်တက်အများဆုံးလူစိတ်တွေကတခုဖြစ်တဲ့ဒီဟောင်ကောင်လူစိတ်မှာအစိုးရကိုစန့်ကျင်ဆန္ဒပြတာတွေရှောင်ရှားနိုင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ LZBL ထရဲ့ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းIntelset 17နဲ့ MiaSat 3 ဂျူရူတို့ကနေထုတ်လွှင့်ပေးနေတဲ့ VOA TV စီစဉ်တွေကိုစောင့်မျှော်ကြည့်ရှုကြပါအောင်ရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာည9နာရီအစီအစဉ်မှာတခါပြန်ဆွံ့အောင်ပါရှင်။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.